ဟုတ်ကဲ့ဒီစနေတနင်္ဂနွေမှာလုံမဲ့အာနာသိမ့်ပြီး၃နှစ်အကြာလို့ခေါင်းစဉ်တက်ထားတဲ့အခုဆွေးနွေးပွဲထူကြမှုကိုဒုတိယနေ့မှာအဓိကဖွင့်မေးခွန်းပြောဖို့ရှိတဲ့ထိုင်းနိုင်ငံကြီးဝန်ကြီးဟောင်းကစစ်ဖီယောမ်ကအခုလိုဖွင့်ပြောပြပါတယ
် It's a good initiative on the part of some of the parliamentarians
ထိုင်းလွှတ်တော်ပါတီမှအမှတ်တချို့အနေနဲ့စလုပ်တာပေါ့နော်ထိုင်းတိုက်ခိုက်ပါတီ Move Forward ပါတီကစလုပ်တာဖြစ်ပါတယ်သူတို့ဒီပြေဆုံးကောင်းမွန်တဲ့အစီအစဉ်ဆွဲလိုက်နိုင်ပါတယ်ထိုင်းဆိုရတဲ့မှာရေးပါတာအားလုံးကိုဖိတ်လိုက်နိုင်ပါတယ်သူဖြစ်ထိုင်းနိုင်ငံသားဝင်ကြီးထိုင်းစစ်တပ်ဦးစီးချုပ်နောက်ထိုင်းလူတို့ရဲ့ကောင်စီအတွင်းမှုချုပ်တို့ကိုပါဖိတ်ထားတယ်လို့ကျွန်တော်ထင်ပါတယ်အဲ့တော့နိုင်ငံသားအပါအဝင်ထိုင်းဆိုရကဏ္ဍအသီးသီးကအကြီးတန်းအရာရှိတွေစုံအောင်ဖိတ်ထားတာပေါ့နော်အခုလိုလုပ်တာအချိန်ကြီးကြိုက်ပါမြန်မာနိုင်ငံမှာအခုဖြစ်နေတာတွေကိုရပ်တန့်ဖို့ထိုင်းဆိုရဘက်ကစလုပ်ဖို့လိုအပ်လာချိန်လေ
မြန်မာနဲ့မြန်မာရဲ့ထိုင်းနယ်စပ်ပေါ်လုံခြုံရေးရာတက်ရောက်မှုလို့ခေါင်းစဉ်ငယ်တတ်ထားပြီးမတ်လ2ရက်နဲ့3ရက်2နေ့လုံးမဲ့ဒီပွဲပထမနေ့မှာနိုင်ငံရေးဦးဆောင်ဆွေးနွေးသူတူဖြစ်တဲ့ NUG မြို့သားညီညွတ်ရေးဆိုရနိုင်ငံခြားရေးဝန်ကြီးဒေါ်စင်မောင်ကလည်းအခုလိုပြောပါတယ
်ထိုင်းဆိုရကလုံမဲ့ကိစ္စက policy reorientation ပြန်လုပ်နေတော့တော်တော်ပဲချမ်းကရောအက်ဗိုကေစီလုံးကြတဲ့အစိုးအဖွဲ့တွေရောနောက်အစိုးရအဖွဲ့အလူတွေကရောဒီအတန်းတွေကိုစုဆောင်းနေတဲ့ policy formulation လုပ်ဖို့လို့ပေါ့လေအဲဒီလိုမျိုးပွဲတွေလုပ်နေတယ်လို့ပဲနားလေပါတယ်ဒီပွဲတပွဲတည်းမဟုတ်ပါဘူးအခုရက်ပိုင်းလုပ်နေတဲ့မြမရင်းနဲ့ပတ်သက်တဲ့အထိုင်းမှာလုပ်နေတဲ့ပွဲပေါင်းက၄၅၆ပွဲကျွန်တော်တို့သတိထားမိနေတာရှိတယ်လေအခုချိန်ထိဟိုဆောင်းတင်လုပ်နေတော့အဲ့တော့ဝိုင်းပြီးတော့ advocate လုပ်နေကြတယ်လို့ပဲကျွန်တော်တို့နားလဲပါတယ
်ဒါအပြင်အခုဆွေးနွေးပွဲရဲ့ထူခြားမှုအပေါ်လဲနောက်ဒီနိုင်ငံရေးခေါင်းစဉ်အောက်မှာဦးဆောင်ဆွေးနွေးမဲ့ NUCC အမျိုးသားညီညွတ်ရေးတိုင်ပင်ခံကောင်စီဝင်ဦးတိုးကျော်လိုင်းကလည်းအခုလိုရှင်းပြပါတယ
်ဒီပွဲကဒီနိုင်ငံဦးကျော်လိုင်းရေးမှာဒီဦးဆောင်တဲ့အင်အားစုတွေဖြစ်တဲ့မျိုးသားညီညွတ်ရေးတိုင်ပင်ခံကောင်စီ NUCC နောက်ပြီးတော့မျိုးသားညီညွတ်ရေးအစိုးရ NUG တို့ကိုဒီထိုင်းလွှတ်တော်အနေနဲ့ပထမဆုံးတရားဝင်ဖိတ်တဲ့ပွဲဗျအဲ့တော့ထိုင်းလွှတ်တော်ကဒီကျွန်တော်တို့ဒါ Move Forward Party ကအများစုအနိုင်ရထားတာဖြစ်တယ်ပေါ့နော်အဲ့တော့သူတို့ကတော့ဗမာပြည်မှာကျွန်တော်တို့မြန်မာနိုင်ငံမှာဒီမိုကရေစီအပြောင်းအလဲကိုသူတို့လိုလားတယ်ဆိုတဲ့ဟာတော့ဒါချင်းချင်းရှားရှားပြသတာဖြစ်တယ်အဲ့တော့ထိုင်းဆိုရအနေနဲ့ကတော့ဘယ်လိုသဘောထားမယ်ဆိုတော့ကျွန်တော်တို့ဟိုမသိသေးဘူးပေါ့ဗျာအဲ့တော့ဒီပွဲဘယ်လိုထူးခြားမလဲဆိုတဲ့ဟာကတော့ကျွန်တော်တို့ဒီထိုင်းလွှတ်တော်နဲ့ထိုင်းဆိုရသဘောထားညှိနှိုင်းမှုတွေပုံမှန်မူတည်မယ်လို့တော့ကျွန်တော်သုံးသပ်ပါတယ်ဗျာ
အချိန်ထဲမှာမတ်လ3ရက်နေ့မှာအဖွဲ့အစည်းပြောမယ်ထိုင်းနိုင်ငံရဲ့ဝန်ကြီးဟောင်းကစစ်ကဘာကြောင့်အခုလိုအချိန်မှာဒီပွဲလုပ်ဖို့အရေးကြီးပုံကိုအခုလိုထောက်ပြပါလဲ
မြန်မာ effect on the Thai Myanmar
မြန်မာဘက်ကနေထိုင်းမြန်မာဆက်ဆံရေးပေါ်အထွေထွေတက်ရောက်မှုအပြင်အတိအကျအားဖြင့်မြန်မာဘက်ကနေထိုင်းမြန်မာနယ်စပ်ကိုလာပြီးထိခိုက်လာတာပါဒုက္ခတွေတွေနိုင်ငံရေးခုံလုံးကွင်းရှောက်သူတွေနောက်ရာဇဝတ်ကိုင်းလုံးရက်တွေစသဖြင့်ဒီနယ်စပ်ကိုရောက်လာပါတယ်ဒါကြောင့်ထိုင်းဘက်အနေနဲ့အထူးသဖြင့်ထိုင်းလွှတ်တော်အနေနဲ့ထိုင်းဆိုရတဲ့ကကဏ္ဍအသီးသီးမှာရေးပါသူတွေရဲ့တင်ပြချက်တွေနောက်နိုင်ငံသားကကြွမ်းကျင်သူတွေအကြံပြုတာတွေကိုစတာတွေအမြင်ဖလှယ်ကြဖို့အားလုံးအတွက်အချိန်ကြိုက်ပါအဓိကကတော့ထိုင်းဆိုရအပြင်အာဆီယံနောက်နိုင်ငံကတိုင်းဝိုင်းနဲ့ပါတွဲပြီးမြန်မာပြည်အတွက်တကယ်ပြစ်ခတ်နေတာတွေရပ်ပြီးငြိမ်းချမ်းတဲ့ဖြေရအောင်လမ်းရှာရမှာပါအ
ဲ့ဒီတော့ဒီဆွေးနွေးပွဲကနေဆက်ရောက်နိုင်မှုပေါ်ဆက်မေးရမှာနိုင်ငံကြီးဝန်ကြီးဟောင်းကစစ်ကအခုလိုဆက်ရှင်းပြပါတယ
် I think it's a serious event hopefully something substantive
come out ရှိမယ်ဆွေးနွေးပွဲလို့ထင်ပါတယ်တခုခုထိရောက်နိုင်တာထွက်လာမယ်လို့ပြောလင်းပါတယ်ထိုင်းဆိုရအနေနဲ့လက်ရှိမြန်မာအပေါ်မူဝါဒတွေအလုံးမဖြစ်တာကိုသတိပြုမိပြီးလမ်းကြောင်းပြန်ထိန်းညှိဖို့ညွှန်းလင်းပါတယ်ဘာလို့လဲဆိုတော့လက်ရှိမြန်မာမှာဖြစ်နေရတွေကနိုင်ငံတကာမှာနိုင်ငံများစွာအတွက်လက်ခံနိုင်စရာမရှိဘူးလေကျွန်တော်ကိုယ်တိုင်လည်းအရင်ထိုင်းဆိုရနဲ့လက်ရှိထိုင်းဆိုရမူဝါဒလမ်းကြောင်းကိုစိတ်ပြက်လာနေခဲ့တာပါဒီမိုကရေစီလိုချင်တဲ့မြန်မာပြည်သူတွေအတွက်အထောက်အကူမဖြစ်ဘူးလေ
အဲ့ဒီတော့အထောက်အကူဖြစ်အောင်ဘယ်လိုလုပ်ဖို့အကြံပြုရှင်ပါလဲလို့မေးရမှလည်းဝန်ကြီးအောင်ကစစ်ကပဲအခုလိုဒီမိုကရေစီနဲ့တိုင်းရင်းသားအင်အားစုအရေးပါတဲ့ဘက်ကိုလည်းတရားဝင်ဆွေးနွေးဖို့လိုတယ်လို့ဆိုပါတယ်အဲ့ဒီတော့ထိုင်းဆိုရအနေနဲ့အခုလိုအရေးပါတဲ့ဘက်နဲ့မတွေ့တဲ့အပေါ်ထိုင်းဆိုရကိုဘာပြောချင်ပါသလဲလို့မေးရမှာ ဝင်ကြီးအောင်ကက်ဆက်ကအခုလိုအလေးနဲ့ပြောလိုက်ပါတယ
် People are dying in Myanmar People are with food without food medicine
မြန်မာပြည်ထဲပြည်သူတွေတည်နေကြပါပြီပြည်သူတွေအစာရေစာဆေးဝါးတွေဆပြက်နေပါပြီသိတယ်မလားသူတို့အခုကြီးလိုနေပါပြီတိုက်ခိုက်နေကြတာတွေရပ်ဖို့ဒီပြည်သူတွေလိုအပ်နေပါပြီမြို့ရအဖြစ်ထိုင်းပြည်သူတွေနဲ့တိကျပြောရင်ထိုင်းနိုင်ငံသမားတွေဆိုရအရာရှိတွေအနေနဲ့ပါအခုလိုမြန်မာပြည်ထဲဖြစ်နေတာတွေတစ်ခုလုံးကိုလက်လျူရှုထားကြမှာလားကျွန်တော်တို့ဟာလူသားတွေပါလူသားဆန်ဖို့အရေးတိုက်တိုက်တွန်းတော့ကိုစလုပ်ရပါတော့မယ်လိုအပ်နေတဲ့မြန်မာပြည်သူတွေမိတ်ဆွေတွေအတွက်စလုပ်ပေးရတော့မှာပါ
တကယ်တော့အခုဒီထိုင်းလွှတ်တော်ထဲမှာလုံမဲ့ဆွေးနွေးပွဲကိုလက်ရှိထိုင်းနိုင်ငံကြီးဝန်ကြီးကိုတိုင်တက်မဲ့ပေါ်စစ်ကောင်စီဘက်ကမချေမနှက်ဖြစ်နိုင်ပြီးမတက်ဖို့တိုးတိုးတိတ်တိတ်ဖိအားပေးနိုင်တယ်လို့လည်းဒီဆွေးနွေးပွဲနဲ့နှိစက်သူတွေကထောက်ပြနေကြပါတယ်ခင်ဗျ